မြန်မာနိုင်ငံအတွင်းကသဘောထားကွဲလွဲမှုတွေကိုလက်နက်ကမ်းပြီးတော့တောင်းဖို့မလို့တော့အတော်ရာကြောင့်နိုင်ငံအရေးအတွေးဆုံးဖြေရှင်းပြီးတော့အဖြေရှာမယ်ဆိုပြီးတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုလိုက်ပါတယ်ညဉ့်ညဉ့်ဤဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစာဖြစ်တင်တာတွေကိုညှိနှိုင်းတာကလက်တွေ့ကျတယ်လို့လည်း
83%ရဲ့အခုလိုသဘောထားတွေနဲ့ပတ်သက်ပြီးတော့တိုင်းနာတွေဘက်ကဘယ်လိုတုံ့ပြန်ကြတယ်လဲဆိုတာကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။သဘောထားကွဲလွဲမှုတွေကိုလက်နက်ဆွဲကန်တောင်းဆိုဖို့မလို့အတော်တဲ့အတွက်နိုင်ငံရေးနည်းရွှေ့ဆုံဖြည့်ရှင်းပြီးတော့အဖြေရှားမယ်ဆိုပြီးတော့မြန်မာစစ်တပ်ရဲ့အခုလိုသဘောထားတွေနဲ့ပတ်သက်ပြီးတော့တိုင်းနာတွေဘက်ကဘယ်လိုတုံ့ပြန်ကြတ
င်မောင်ရဲ့အမြင်ကိုသိကြပါရခင်ဗျာငင်းချမ်းရေးအတွက် NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်ရရေးသဘောတူညီချက်လမ်းကြောင်းနဲ့သွားမယ်ဆိုတာလက်တွေ့မှာဖြစ်နေတဲ့ကိစ္စလို့ထင်ပါသလားခင်ဗျာ
ငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင် NCA တွေလက်မထိုးစရာတောင်မလိုဘူးပမာတက်မတော်ကနေပြီးတော့စစ်ပွဲရက်ပြီးမတိုက်တော့ဘူး NCA မှာရေးထားတဲ့တို့ရဲ့အချက်အလက်တွေကအများကြီးရှိတယ်တချို့ကကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့မလိုက်ပြောနိုင်တာရှိတယ်ဆိုတော့အဲ့ဒါကိုသူတို့အခုညှိနေကြတာဘယ်လို့မှညှိလို့မရဘူးလက်နက်ကင်အဖွဲ့အခုခုနှစ်ဖွဲ့တောင်ရှိသေးတယ်လက်မမထိုးတာဆိုတော့အဲ့ဒီ NCO ကိုပဲစောင့်ပြီးတော့မှငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင်အတော့ကိုခက်မယ်ဒါကြောင့်မို့ကျွန်တော်ထင်တာက NCA ကိုအတိကမထားဘဲနဲ့တကယ်ပဲငင်းချမ်းရေးကိုလိုလားတယ်ဆိုလို့ရှိရင်ပမတ်တမတော်အနေနဲ့ကစစ်ပွဲကိုရပ်လိုက်ုံပဲစပြီးဆွေးနွေးပါအဲ့ဒါဆိုရင်တော့ငင်းချမ်းရေးရဖို့ပိုပြီးမှလွယ်မယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ဗြိတိန်နိုင်ငံလန်ဒန်မြို့က KNO ကချင်မြို့သားအစည်းအရုံးရဲ့ထွေထွေတွင်မူကမ်ဖာစာတမ်းရဲ့အမြင်ကိုလည်းသိပြစေ။ NCA လမ်းကြောင်းဆိုတာတကယ်တမ်းမှာအလုတ်ဖြစ်မဲ့လမ်းကြောင်းဟုတ်မဟုတ်ဘယ်လိုထင်ပါလဲခင်ဗျ။
ဒီပြောတဲ့ NCA လမ်းကြောင်းဆိုတာတိုင်းသားရဲ့အားလုံးလက်နက်ချပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတွားရမယ်ဆိုရရသတံပေးတယ်လို့ပဲကျွန်တော်အမြင်ယူဆရတယ်ခင်ဗျ။လည်းမချလို့ရှိရင်ဒီကတော့ဆက်တိုက်မယ်ဆိုတော့ရာဇဝံပေးတဲ့ MU ကျွန်တော်တုံ့ပြန်မိပါတယ
်။တချို့လက်နက်ကိုင်တိုင်းသားအဖွဲ့တွေဆိုလို့ရှိရင်မြန်မာစစ်တပ်နဲ့ပြည်ပြည်လေးလေးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။ဒီလိုကဆိုလို့ရှိရင်တပ်မတော်နေခန်းသားကိုလာတက်တဲ့တိုင်းသားအဖွဲ့တွေလည်းရှိပါတယ်။ဆိုတော့ဒီအဖွဲ့တွေကမြန်မာစစ်တပ်ကိုလက်နက်ချတယ်ဆိုတဲ့သဘောလား။အခုဆက်ပြီးတော့တိုက်နေကြတဲ့အဖွဲ့တွေကရောလက်နက်ချဖို့ဆိုတာမဖြစ်နိုင်ဘူးလားခင်ဗျ။အ
ဲမရှိနိုင်ပါဘူး။ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကလက်နက်ကိုင်တယ်ဆိုတာကျွန်တော်ရဲ့ကြားချင်ရထိုက်တဲ့တန်တီဒီကခွင့်ရေးကိုကျွန်တော်တို့မရလို့တိုက်ခိုက်နေခြင်းဖြစ်ပါတယ်။ရချင်းရထိုက်တဲ့တန်တီခွင့်ရေးကိုရဖို့ဂရန်တီလုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြတ်သန်းမနိုင်ဘူးဆိုလို့ရှိရင်တော့စစ်ပွဲကအခုအပြစ်ခတ်ရစေနိုင်မယ်လေမနှက်ချံပြန်တိုက်နေရမယ်ပုံရှိပါတယ်ခင်ဗျ
။မြန်မာစစ်တပ်ကအခုလိုမျိုးငြင်းငြင်းလိုလားတဲ့သဘောတွေကိုပြောနေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကတိုက်ပွဲတွေကဆက်ပြီးတော့ရှိနေပါတယ်။ဘာသဘောနဲ့အခုလိုမျိုးဖြစ်နေတယ်လို့ထင်ပါလဲခင်ဗျ။ဆရာဆိုင်ထွေးမောင်
အဲ့ဒါအတိတ်ကပြဿနာပဲသူတို့ကငင်းချမ်းရေးလူချင်းလို့လည်းပြောတယ်အတိတ်ရက်မဲ့လို့လည်းပြောတယ်ဒါပေမဲ့အခုလည်းဆက်တိုက်နေတယ်ပိုးပြီးတိုက်တယ်ပိုးပြီးဆိုးလာတာတွေ့တယ်သူတို့ကဒါကိုကြည့်ချင်းအားဖြင့်မေးစရာမေးခွန်းတစ်ခုဖြစ်လာတာကဗမာတပ်မတော်ကတကယ်ပဲငင်းချမ်းရေးလူချင်းတလားငင်းချမ်းရေးပြောပြီးတော့မှလောက်တာတစ်မျိုးဖြစ်နေတယ်ယုံကြည်မှုတွေကမရှိကြတော့ဘူးတိုင်းရင်းသားတွေအနေနဲ့လည်းဗမာတပ်မတော်အပေါ်မှာယုံကြည်မှုမရှိတော့ဘူး
ဗိုလ်ချုပ်မူကြီးရဲ့မိန့်ခွန်းထဲမှာငင်းငန်ရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဘူးလေသူကတိုက်တွန်းထားပါတယ်
။ငင်းငန်ကိစ္စဆွေးနွေးကြတဲ့အခါမှာမဖြစ်နိုင်တာတွေကိုတောင်းဆိုပြီးအချိန်ဆွဲနေမဲ့စားဖြစ်သည့်ဖြစ်တဲ့ဓာတ်တွေကိုအရှိန်မြှော်တွေးညှိနှိုင်းကြတာကပုံမှန်လွတ်တွေ့ဆန်းကြမှာဖြစ်တယ်
။ဘလို့သဘောရပါလဲခင်ဗျာကမ်ဖာစာတန်မဖြစ်နိုင်တာကိုတောင်းဆိုတယ်ဆိုတော့ဘာကိုပြောချင်တယ်လို့ထင်ပါလဲ
။မဖြစ်နိုင်တာကိုတောင်းဆိုတယ်ဆိုတဲ့ဟာကပြည်သူလူထုနဲ့ကျွန်တော်ဒီတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေအားလုံးကမတော်ဘူးနိုင်ငံရေးကနေဆက်သွားဖို့အမျိုးသားနိုင်ငံရေးကိုဆက်လက်ပြီးမှမလုပ်နိုင်အောင်တောင်းဆိုတာမျိုးမဖြစ်စေချင်တဲ့သဘောနဲ့ဒီကမဖြစ်နိုင်တာကိုတောင်းဆိုရလို့ပြောတယ်ဒါကျွန်တော်ယူဆရပါတယ်ခင်ဗ
ျဟုတ်ကဲ့တိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေဆိုတာကမဖြစ်နိုင်တာတွေကိုတောင်းဆိုနေကြတာလားခင်ဗျဆရာဆိုင်ထွေးမောင
်တိုင်းရင်းသားတွေတောင်းဆိုနေကြတာကဘာလဲဆိုလို့ရှိရင်တန်းတူညီမအခွင့်အရေးပေးဖို့ကိုပိုင်တို့လက်မှုပေးဖို့ကိုပိုင်အုပ်ချုပ်မှုပေးဖို့ကိုယ်ပိုင်စီမံခန့်ခွဲမှုပေးဖို့အဲ့ဓာတွေကိုတောင်းဆိုတာပါအထူးသဖြင့်အတိတ်ကတောင်းဆိုနေကြတာကတခုပဲ Federal Democracy ဖွဲ့စည်းဖို့ဒီ Federal တောင်းဆိုနေတာကိုမဖြစ်နိုင်ဘူးလားမပေးနိုင်ဘူးလားပိုသွားပြီလားစ ဆိုတော့ပြန်စဉ်းစားတဲ့အခါမှာသူတို့ပဲတဘောတူတာပဲပြောဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်မယ်ဆိုတော့အခုတောင်းနေတဲ့ဖက်ဒရယ်တည်ထောင်ဖို့အတွက်ဆွေးနွေးဖို့ရန်တောင်းဆိုနေတာမဖြစ်နိုင်တာကိုတောင်းဆိုနေတယ်လို့ပြောနေသလားသူဆိုလိုတာကဖက်ဒရယ်ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့ဖက်ဒရယ်ကိုတောင်းဆိုနေတာအလကားပဲအချိန်ပဲကုန်တယ်တောင်းမနေနဲ့တော့လို့ပြောချင်တာလား
ဟုတ်ကဲ့ဆန်းစာပေနဲ့ယဉ်ကျေးမှုဖွဲ့ကဒေါက်တာဆိုင်ထွေးမောင်နဲ့ KNO ကချင်မျိုးသားစီယုံကခန့်ဖာစာတန်ကျေးဇူးတင်ပါတယ်ခင်ဗျာ